Facebook လူမှုကွန်ရက်စာမျက်နှာကိုတုံးပြီးအမုန်းတရားဖြန့်ချိနေတာတွေအပါအဝင်လူခွင့်ရေးအပေါ်တက်ရောက်မှုတွေနဲ့ Facebook သုံးစွဲသူမြန်မာတွေရဲ့အချက်အလက်လုံခြုံရေးတွေကိုစနစ်တကျဆောင်ရွက်နိုင်ဖို့အတွက်မြန်မာဘာသာစကားနဲ့မြန်မာနိုင်ငံခြေနေကိုတကယ်နားလည်သဘောပေါက်သူတွေနဲ့စောင့်ကြည့်စီစစ်ဖို့မြန်မာရက်ဖက်အဖွဲ့အစည်းတွေက Facebook တာဝန်ရှိသူတွေကိုတောင်းဆိုပါတယ်။မြန်မာပြည်ရင်းကရက်ဖက်အဖွဲ့အစည်းပေါင်း35ဖွဲ့နဲ့ Facebook တာဝန်ရှိသူတွေရန်ကုန်မှာတွေ့ဆုံစဉ်အခုလိုဆွေးနွေးခဲ့ကြတာပါ။အပြည့်အစုံကိုမတ်ဆုမွန်တင်ပြပေးထားပါတယ်ရှင်။
မြန်မာနိုင်ငံတွင် Facebook လူမှုကွန်ရက်စာမျက်နှာကိုအသုံးပြုသူတွေပိုများလာတာနဲ့အမျှဘာသာမတူလူမျိုးကွဲတွေကြားအမုန်းတရားဖြန့်ဝေတာတွေလူမျိုးရေးဘာသာရေးအဓိကရုံးဖြစ်စေနိုင်တဲ့သတင်းအမှားတွေကိုရည်ရွယ်ချက်ရှိရှိဖြန့်ဝေမှုတွေနဲ့ပတ်သက်ပြီးတော့အရက်ဖတ်အဖွဲ့အစည်းတွေဘက်ကစနစ်တကျစောင့်ကြည့်ပြီးတော့ပိတ်ပင်တားဆီးပေးဖို့ Facebook တာဝန်ရှိသူတွေကိုသတင်းပေးဖို့တိုင်ကြားခဲ့တာတွေရှိပါတယ်။သတင်းချက်လက်တွေလုံခြုံရေးအရက်ဖတ်အဖွဲ့အစည်းတွေဘက်ကစုပေါင်းပြီးလဲ Facebook ရဲ့တာဝန်ရှိအမှုဆောင်အရာရှိချုပ် Mark Zuckerberg ကိုအခွင့်ပေးစာတွေပေးပို့ပြီးတောင်းဆိုခဲ့ကြသလို Mark Zuckerberg ဘက်ကလည်းအရက်ဖတ်အဖွဲ့အစည်းတွေကိုပြန်တုံ့ပြန်ဖြေရှင်းခဲ့ပါတယ်။ Facebook အဖွဲ့တာဝန်ရှိသူတွေကမြန်မာအရက်ဖတ်အဖွဲ့အစည်းတွေနဲ့ဇွန်လ10ရက်နေ့ကတီးတန့်တွေ့ဆုံဆွေးနွေးခဲ့ပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်ပြီးသူတို့ရဲ့ရှေ့ဆက်လှုပ်ဆောင်မဲ့အစီအစဉ်တွေကိုရှင်းပြခဲ့သလိုမြန်မာအရက်ဖတ်အဖွဲ့အစည်းတွေဘက်ကလည်း Facebook ဘက်ကအရေးတကြီးဆောင်ရွက်တင်တာတွေကိုအကြံပြုခဲ့တယ်လို့ကိုရိုင်းတွေ့ဆုံဆွေးနွေးခဲ့သူတဦးဖြစ်တဲ့မြန်မာစီးပွားရေးကဏ္ဍတာဝန်ယူမှုရှိရေးအထောက်အကူပြုဌာနရဲ့ဒေသဆိုင်ရာညှိနှိုင်းဆက်ဆံရေးတာဝန်ခံမဝေဖြိုးမြင့်ကရှင်းပြပါတယ်
။ကျမတို့ဒီအဓိကပေါ့နော်ဒီရက်သက်ဖွဲ့ပြည်နယ်တွေ့ရတဲ့အခါသူတို့အဓိကမြန်မာပြည်မှာကလက်ရှိမှာဆိုလို့ရှိရင်ဒီ Facebook သုံးဆဲဥရာလည်းရန်များတယ်။အဲဒီ Facebook ရဲ့အဓိက impact ပေါ့နော်သူ့ပြည်ပေါ်မှာတက်ရောက်နေရတယ်ရန်များတဲ့အခြေအနေရှိတယ်ပေါ့နော်။ဒီတက်ရောက်နေတဲ့အချက်တွေကိုပြန်တုံးတက်မယ်ပြန်လေ့လာပြီးတော့ဘယ်လိုပုံစံမျိုးနဲ့ပေါ့နော်ဒီပြင်ဆင်လို့ရမလဲဆိုရဲကျမကြီးအတွက်ပြီးတဲ့လုပ်ပါမယ်ဆိုပြီးတော့ဒီကိစ္စပြပါတယ်။ Stock consultant တွေကိုငှားထားတယ်။အဲဒီ consultant အဖွဲ့ကနေပြောမှာပဲ discuss လုပ်သွားမှာဖြစ်တယ်ပေါ့နော်။နောက်တစ်ချက်ကကျတော့အခုကျမတို့ဒီ Facebook မှာကြောက်ရရေပေါ့နော်ဒီ account ကိုတိတ်တဲ့ဟာတွေနောက်ပြီးတော့ဒီ post တွေကိုချုပ်တာတွေဒါတွေနဲ့ပတ်သက်ပြီးတဲ့အခါကျတော့သူတို့မှာ community standard guideline ရှိတယ်ပေါ့နော်အဲ့ community standard guideline ကို enforce လုပ်တဲ့နေရာမှာပေါ့နော် line နဲ့အောင်လုပ်တဲ့နေရာမှာကိုရှင်းလင်းကြည့်ကြဖို့ပေါ့နော်အဲ့လိုမျိုးပဲကျမတို့တောင်းဆိုခဲ့တာရှိတယ်အဲ့ကျတော့တချို့ဘိုင်းတွေမှာသူရဲ့ system ကအားနည်းတဲ့အချက်တွေကိုတော့သူတို့ပြင်မယ်ဆိုပြီးတော့ပြောခဲ့တာတွေရှိပါတယ်ရှင်ဒါကအဓိကတစ်ချက်ပေါ့နော
်လူမျိုးရေးဘာသာရေးစာနဲ့လှုပ်ဆောင်မှုတွေအမုန်းတရားဖြန့်ဝေမှုတွေကိုဟန်တားနိုင်ရေးနဲ့စောင့်ကြည့်စီစဉ်နိုင်ရေးအတွက် Facebook ဘက်ကနေ Community Standards ထိုင်မာတဲ့မူဝါဒတွေချမှတ်နိုင်မှုနောက်မြန်မာဘာသာစကားကိုသင်ချာကျွမ်းကျင်နားလည်ပြီးတော့မြန်မာနိုင်ငံရဲ့အခြေခံသမိုင်းကြောင်းအကြောင်းအရာတွေကိုလည်းနားလည်သဘောပေါက်တဲ့သူတွေကိုပဲစောင့်ကြည့်စီစစ်သူတွေအဖြစ်တာဝန်ပေးဖို့ကိုလည်းအရက်ဖတ်အဖွဲ့အစည်းတွေဘက်ကတောင်းဆိုခဲ့တယ်လို့မတ်ဝေဖြိုးမြင့်ကပြောပြပါတယ
်ကျမတို့ဒီ Hate Speech ကိစ္စပေါ့နော်မုန်းတရားနဲ့ပတ်သက်တဲ့အခါပေါ့ဒီ Facebook ပေါ်မှာပြန်မှန်တဲ့ကိစ္စမှာတော့အဓိကကသူတို့ဒီ review လုပ်တဲ့ဟာပေါ့နော် review လုပ်တဲ့ဟာမှာတို့ရဲ့အားနည်းချက်တွေကိုကျမတို့ဆွေးနွေးခဲ့နေတာဒီအခြေအနေရှိခဲ့ပါတယ်ဒီမှာလည်းပဲကျမတို့ဆွေးနွေးခဲ့တာတွေရှိပါတယ်ဒီမြန်မာစကားဘာသာစကားကျန်းမာရေးနဲ့မဟုတ်ဘူးမြန်မာရဲ့အခြေအနေတွေကနားလေတဲ့ပေါ့နော်သူတို့ reviewer တွေပေါ့နော်အလုံးလောက်ခတ်ထားဖို့ပေါ့နော်ဒီ machine speed ကိုအသုံးပြုတယ်ဆိုလို့ရှိရင်အဲ့ဒီ machine speed ကတယောက်တည်းစနစ်ဖြစ်ဖို့ဆိုပြီးတော့ကျမတို့အရင်ကနေကတောင်းဆိုနေခဲ့တာတွေရှိပါတယ်အဲ့ဒါကိုတည်းသူကလုတ်ဆောင်ပါမယ်လို့တော့ပြောတယ် Facebook မှာ hate speech ကိစ္စနဲ့ပတ်သက်ပြီးတော့တယောက်တည်းဦးတယောက်က report လုပ်ခဲ့တယ်ဆိုလို့ရှိရင်ဒီမြန်မာစာစာနဲ့ဒီတိတိကျကျဖြစ်နိုင်အောင်တော့သူတို့ exit system တစ်ခုပေါ့နော်ပိုကောင်းမွန်အောင်လုပ်မယ်ဆိုပြီးတော့ပြန်ပြောခဲ့တာတွေရှိပါတယ
်မြန်မာနိုင်ငံနဲ့ပတ်သက်ပြီး Facebook ဘက်ကခိုင်မာတဲ့မူဝါဒတွေနောက်အလှအားလုံးကိုလွှမ်းခြုံနိုင်မယ်လေးလာမှုသူဒေသနာနဲ့ဆက်သွယ်ရေးပိုင်းဆိုင်ရာစနစ်တကျရှေ့ဆက်ပြီးတော့ဆောင်ရွက်နိုင်မှုအရက်ဖတ်အဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်သွားဖို့ရှိတယ်လို့အရက်ဖတ်အဖွဲ့အစည်းတွေကပြောဆိုပါတယ
်ဒီမှာတော့ဒီအရက်ဖတ်အဖွဲ့အစည်းတွေရဲ့ပေါ့နော်အမြင်တွေအရက်ဖတ်အဖွဲ့အစည်းတွေရဲ့သဘောထားတွေဒီပါဝင်ဖို့ပေါ့နော်အဲ့ဒါမျိုးတော့ကျွန်တော်တို့ဖြည့်ပြီးတော့ပြောခဲ့တာတွေရှိပါတယ်ဟိုအတိအကျပေါ့နော်ဟို type frame နဲ့ဘယ်နည်းမှာရက်ဖတ်ဖြစ်စီနဲ့ဘယ်လိုတွေ့မလဲလို့ဆိုရအတိအကျ group plan တော့ကျွန်တော်တို့မရှိခဲ့ပါဘူးဒါပေမဲ့ဟိုကျွန်တော်တို့အရင်ကနေလည်းတက်ခဲ့တယ်လို့မျိုးပဲကျွန်တော်တို့အကြံပြုခဲ့တဲ့ဟာတွေရှိတယ်ပေါ့နော်ဟိုသူတို့ကလုပ်မယ်ဆိုပြီးဒီကိုကြည့်ခဲ့တဲ့ဟာတွေရှိတယ်ဒီဓာရီရဲ့တိုးတက်မှုပေါ်မှာကျွန်တော်တို့ဆက်ပြီးတော့ဆောင်ကြည့်သွားမယ်လိုအပ်လာခဲ့တဲ့ဆိုလို့ရှိရင်ကျွန်တော်တို့ Facebook team ကိုတော့ပြန်ပြီးတော့ဆက်သွယ်ပြီးတော့လိုအပ်တဲ့အချက်ကိုကျွန်တော်တို့ထောက်ပြပေးဖို့ကြားမှာဖြစ်ပါတယ
်ဂျိုလာ9ရက်နေ့ကနေဂျိုလာ10ရက်နေ့အထိမြန်မာနိုင်ငံကိုရောက်ရှိလာတဲ့ Facebook တာဝန်ရှိသူတွေဟာအစိုးရပြန်ကြားရေးဝန်ကြီးဌာန ာဝန်ကြီးအပါအဝင်အစိုးရပိုင်းတာဝန်ရှိတဲ့သူတွေနဲ့ပါတွေ့ဆုံခဲ့ပြီးတော့လုံခြုံရေးပိုင်းဆိုင်ရာကိစ္စတွေကိုလည်းအဓိကထားဆွေးနွေးခဲ့ကြပါတယ်အစိုးရတာဝန်ရှိသူတွေနဲ့ Facebook အဖွဲ့တွေ့ဆုံခဲ့ပြီးတဲ့နောက်ပိုင်းအမုန်းတရားတွေဖြန့်ဝေနေတယ်လို့နာမည်ကြီးသူတချို့ရဲ့ Facebook အကောင့်တချို့ကို Facebook ကလည်းပိတ်ပင်လိုက်တာနဲ့ပတ်သက်ပြီးအစိုးရဘက်ကတော့သူတို့ဘက်ကပိတ်သိမ်းခိုင်းတာမဟုတ်တဲ့အကြောင်းပြန်လည်းသတင်းထုတ်ပြန်ခဲ့ရပါတယ်မြန်မာနိုင်ငံမှာ Facebook လူမှုကွန်ရက်စာမျက်နှာကိုအသုံးပြုပြီးတော့ရည်ရွယ်ချက်ရှိရှိအမုန်းတရားဖြန့်ဝေနေတာတွေဟာတိတ်ကိုကြီးမားတဲ့အနေနဲ့ဖြစ်လာနေတယ်ဆိုတာကိုလည်းလူခွေစောင့်ကြည့်တဲ့အဖွဲ့အစည်းတွေနဲ့ကုလသမဂ္ဂဘက်ကလည်းသတိပေးပြောဆိုထားပါတယ်ရှင်
။မဆုမွန်ဆက်တွေ့မိမြန်ထားတာပါ